သောရာရှိမြခင်လေးလာမှုအသစ်တစ်ခုအရဩစတြေးလျမှာတနတ်ကျောက်သေဆုံးမှု999သတ်သိမှုအပါအဝင်သေဆုံးတဲ့စုစုပေါင်းအရေအတွက်ဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုတွင်းမှာလျင်မြန်စွာထိုးစင်းလာနေတာကိုပြသနေပါတယ်။ဒီလေးလာမှုအသစ်တစ်ခုကိုဦးဆောင်သူတဦးဖြစ်တဲ့ပေါမော့ခဆင်မန်ချက်ပန်ပြောတာကတော့ဩစတြေးလျအတွေ့အကြုံကတခြားနိုင်ငံများအတွက်ရှင်းလင်းတဲ့သင်ခန်းစာတစ်ခုလို့သူကပြောဆိုပါတယ်။American Medical Association Journal မှာဖော်ပြထားတာကတော့ဒီစမ်းစစ်မှုကထောက်ပြနေတာကလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုတွင်းမှာတနပ်ပိုင်ဆိုင်မှုဥပဒေကိုပြောင်းလဲပြဋ္ဌာန်းလိုက်တဲ့အချိန်ကစလို့ Australia မှာအစုပြုံလိုက်တပ်ဖြတ်မှုကလုံးဝမရှိတော့ဘူးလို့ဆိုပါတယ်။ Tasmania က Port Arthur မှာ1996ခုနှစ်ကတနပ်သမားကမောင်းမြန်တနပ်နဲ့ပြစ်ခတ်ခဲ့၍လူ35ယောက်သတ်ခံရပြီး20ဒဏ်ရာရခဲ့ပြီးတဲ့နောက်အဲ့ဒီအချိန်ကဝန်ကြီးချုပ်ဂျွန်ဟာဝတ်ကတင်းကျပ်တဲ့အမျိုးသားတနတ်ထိန်းသိမ်းတဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါလေ။နေမြန်စွာတစ်ချိန်တည်းပြစ်နိုင်တဲ့တနတ်ရှေးရောင်းချမှုကိုဖိတ်ပင်ခဲ့ပြီးအဲ့ဒီလိုလက်နဲ့ပိုင်ဆိုင်သူများကိုထိုတနတ်များကိုအာဏာခိုင်းခြင်းသို့မဟုတ်သိမ်းဆည်းခြင်းသို့မဟုတ်ဖျက်ဆီးပစ်ခြင်းများကိုပြုလုပ်ခဲ့ပါလေ။စန္ဒာအလျောက်တနတ်များကိုပြန်လည်ရောင်းချဝယ်ယူတဲ့အစီအစဉ်အရခမန်းကြီးတနတ်တသန်းကျော်ကိုအာဏာပိုင်များထံပြန်လည်အနှံ့ခဲ့တာကိုတွေ့ရှိရပါတယ်။စင်နီတက်ကတူကဂုံဒူးဆောင်ပါမောက်ခဆင်မွန်ချက်ပင်ပြောတာကတော့ဒီတရားမှုကအလွန်လေးနက်တယ်လို့ဆိုပါတယ်။၎င်းက
When the National Firearms Agreement was signed by all Australian governments in 1996, we'd had 13 massacres.In the 18 years before that, 20 years on, we haven't had a single massacre. So that's the standout finding that the National Firearms Agreement in outlawing semi-automatic and rapid-fire pump-action shotguns.
အမျိုးသားသဏ္ဍာန်သဘောတူညီချက်ကို1966ခုနှစ်ကဩစတြေးလျအစိုးရအားလုံးကစိုင်းထိုးခဲ့ကြပြီးအဲ့ဒီမတိုင်မီ18နှစ်ကအစုပြုံလိုက်တပ်ဖြတ်မှု73ခုရှိခဲ့ပါတယ်။နှစ်20တွင်းမှာသားဖြတ်မှုတစ်ခုမှမရှိခဲ့ပါဘူးအမျိုးသားသဏ္ဍထိန်းသိမ်းတဲ့ဥပဒေတွေကမောင်းမြန်သဏ္ဍနဲ့လျင်မြန်စွာတစ်ချိန်တည်းဖြစ်နိုင်တဲ့တစ်ချိန်ထိုးပြောင်းတူသဏ္ဍတို့ကိုတရားမဝင်လုပ်ခဲ့တာကြောင့်ရောကျသွားတာကတကယ့်ကိုထင်ရှားတဲ့တွေးရှိချက်ဖြစ်ပြီးတကယ်တမ်းမှာဒီလိုအစုပြုံလိုက်သားဖြတ်မှုလိုဟာမျိုးကိုဖယ်ရှားနိုင်ခဲ့ပါတယ်ပေါ်ရာသားသားဖြတ်မှုမတိုင်မီတဲက90ရာခိုင်နှုန်းသောလူတို့ကတင်းကျပ်တဲ့သဏ္ဍထိန်းသိမ်းတဲ့ဥပဒေကိုထောက်ခံတယ်လို့ပေါမော့ကချက်ပင်ကဆိုပါတယ်၎င်းက
We saw that in a referendum which was actually held in North Sydney Council just before the Port Arthur massacre where 93% of citizens said that they wanted governments to toughen gun laws I think if they'd been asked after the Port Arthur massacre they probably would have been near to 100% wanted that so there was massive support around the community
တကယ်တော့ North Sydney Council မှာ Port Arthur အစုပြုံလိုက်မသက်ဖြတ်မီလူမှုစန္ဒကောက်ယူမှုမှာ93ရာနှုန်းသောလူမှုကအစိုးရမှသဏ္ဍဥပဒေကိုတင်းကျပ်ဖို့ကိုလိုလားကြပါတယ် Port Arthur အစုပြုံလိုက်သက်ဖြတ်ပြီးတဲ့အခါမှာသာမေးခဲ့ရင်ကျွန်တော်ထင်ပါတယ်တရားရဂိုင်တို့နှီးပါကလိုလားကြမှာပါဒါကြောင့်လူမှုကကြီးမားလေးနဲ့စွာထောက်ခံတာကိုနိုင်ငံရေးသမားတွေကမြင်တွေ့ပြီးစမ်းသစ်တဲ့ဥပဒေမူးမတ်မှုကိုအခုလိုလှုပ်ဆောင်ခဲ့တာပါအစုပြုံလိုက်တပ်ဖြတ်မှုကြောင့်တည်ကျေမှုနဲ့ရုန်းကန်နေရတဲ့နိုင်ငံများဩစတြေးလျရဲ့ကောင်းမွန်တဲ့ဥပမာကိုယူသင့်တယ်လို့ပေါမော့ခချက်ပင်ကဆိုပါတယ် US မှာမချာမီကအိုလန်ဒိုကနိုင်ကလပ်မှာပြစ်ခတ်မှုကြောင့်လူ49ယောက်သေဆုံးခဲ့ပြီး Republican ဆိုမိုးတဲ့ Congress မှာ Democrats တွေကတနတ်ထိန်းသိမ်းမှုကိုအရေးယူဆောင်ရွက်ဖို့ပြန်လည်လှုပ်ဆောင်ရန်တွန်းအားတွေပေးခဲ့ကြပါတယ်။ဒီမိုကရက်တွေကသူတို့ကန့်ကွက်မှုကိုတိုးမြင့်တဲ့အနေနဲ့အောက်လွှတ်တော်မှာအစုလိုက်ဝင်ထိုင်ဆန္ဒပြခဲ့ကြပါတယ်။ဒီမိုကရက်မှာသမ္မတဖြစ်ဖို့မျှော်လင့်နေသူဟီလရီကလင်တန်ကသမ္မတဘရက်အိုဘားမားလိုပဲဩစတြေးလျကိုဥပမာကောင်းတစ်ခုအနေနဲ့မြင်နေပါတယ်။ကလင်တန်က
They believed and I think the evidence supports them that byoffering to buy back those guns they were able to you know curtail the supply and to set a different standard for gun purchases in the future
သူတို့ယုံကြည်တာနဲ့သာတကတွေက သူတို့ကိုထောက်ပြနေတယ်လို့ကျွန်မထင်တာကအဲ့ဒီတနတ်တွေကိုပြန်ဝယ်ယူဖို့ကမ်းလှမ်းတာကပေးသွင်းမှုကိုရောချစေပြီးအနာဂတ်တနတ်ဝယ်ယူမှုကိုမတူတဲ့စံနှုန်းကိုချမှတ်ပေးခဲ့ပါတယ်စစ်သွေးကြွတွေထာမတနတ်တွေကိုဝေးကွာအောင်လုပ်မဲ့ဥပဒေချမ်း၄ခုကို US Senate ကရခင်အပတ်ကပယ်ချခဲ့ပါတယ်ကျွန်တော်ရဲ့တွေးရှိချက်ကဩစတြေးလျရဲ့တနတ်ထိန်းချုပ်မှုကိုအားနည်းစေဖို့ချီးကပ်နေသူများကိုအမှားစကားပေးလိုက်တာလို့ပေါမောက်ခချက်ပင်ကဆိုပါတယ်၎င်းက
There are a small number of politicians in state and federal politics whose very existence seems to be predicated on trying to do just that. We have a shooters party in New South Wales, for example, and every day they're trying to dream up ways and to water down the effect of the gun laws. I think that the community ought to be awake to that and they ought to contact
ပြည်နယ်နဲ့ federal မှာနိုင်ငံရေးသမားအနေစုကသူတို့ရဲ့ရည်တည်မှုကအဲ့ဒါကိုလှုပ်လို့တယ်ဆိုတာကိုခံမနိုင်ပါတယ်ဥပမာပြရရင် New South Wales မှာ shooters party ရှိပြီးသူတို့ကနေ့စဉ်တနတ်ဥပဒေရဲ့တည်ရောက်မှုကိုရောချသွားစေဖို့ကြိုးပမ်းမှုနီလန်းတွေကိုတွေးနေကြပါတယ်လူတို့အနေနဲ့နှိုးချမှုရှိနေဖို့လိုအပ်တယ်လို့ကျွန်တော်ထင်ပြီးမကြာခဏသူတို့နေမြေကနိုင်ငံရေးသမားတွေကိုဆက်သွယ်ပြီးကျွန်တော်တို့ဩစတြေးလျမှာအောင်မြင်စွာထားရှိတဲ့တနတ်ဥပဒေတွေကိုအရန်ထောက်ခံတဲ့ဆိုတာကိုသတိပေးပြီးပုံမှန်နောက်ပြန်ရောချသွားမှာကိုမမြင်လိုဘူးဆိုတာကိုပြောဆိုရမှာပါတော်တာရှင်များခင်ဗျာဒီလိုဥပဒေတွေတင်းကျပ်တဲ့ကြားကမှောင်ခုံမှဝယ်ယူထားတဲ့တရားမဝင်တနတ်တွေနဲ့ဖြတ်သန်းသွားရင်ကားပေါ်မှာသူတို့နဲ့ပြဿနာရှိသူတို့ရဲ့အိမ်ကိုဖြစ်သွားတာတွေမချာခဏကြားနေရပါတယ်တကယ်လို့သား US မှာလို့လို့တို့အာအတာမရှိတနတ်ဝယ်ယူလို့သားရခဲ့ရင်ကျောင်းတွေဈေးရုံတွေလူအများစုရုံးတဲ့နေရာတွေမှာမချာခဏတပ်ဖြတ်တာတွေကိုမြင်နေရမှာဖြစ်ပါကြောင်းတင်ပြရင် SPS သတင်းဌာနက Christina Kukolja ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။